အမေရိကန်ခြေဆိုင် Human Rights Watch နိုင်ငံတကာလူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကဝါရှင်တန်ရုံးအကြီးအကဲ Don Malinowski ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာအခုမြန်မာနိုင်ငံကိုရောက်နေပါတယ်။အဲ့ဒီအဖွဲ့ဟာမြန်မာနိုင်ငံမှာသတင်းတပတ်ကြာနေထိုင်ပြီးတော့လူ့ခွင့်ရေးချိုးဖောက်မှုတွေတိတိတသားရှိနေစေမြန်မာနိုင်ငံရဲ့လက်ရှိအနေအထားကိုစုံစမ်းကြမှာဖြစ်တယ်လို့မြန်မာအစိုးရဘက်တာဝန်ရှိသူတွေနဲ့ရောအဖွဲ့အစည်းတိတိကလူ့ခွင့်ရေးလှုပ်ရှားသူတွေနဲ့ပါတွေ့ဆုံဖို့ရှိပါတယ်။ဒီအကြောင်းအပြည့်အစုံကိုတော့ဒေါခင်မျိုးသက်ကပြောပြပေးပါမယ်ရှင်။
ဝါရှင်တန်ရုံးအကြီးအကဲ Tom Malinowski ဦးဆောင်တဲ့ Human Rights Watch လူ့ခွင့်ရေးစောင့်ကြည့်အဖွဲ့ကြီးကအဖွဲ့ဝင်10ဦးကျော်ပါတဲ့ကိုယ်စားလှယ်အဖွဲ့ဟာမြန်မာနိုင်ငံမှာရောက်နေပြီးအစိုးရတာဝန်ရှိသူတွေအပါအဝင်အဖွဲ့အစည်းအသီးသီးနဲ့တွေ့ဆုံဖို့ရှိတယ်လို့လူ့ခွင့်ရေးစောင့်ကြည့်အဖွဲ့ရဲ့အာရှဒေသလက်ထောက်ညွှန်ကြားမှု Phil Robertson က VOA ကိုပြောပါတယ
်။ I don't have the specific schedule actually. They're going to be meeting with various different interlocutors from embassies,
UN. စီစဉ်ကြောက်တော့မသိရသေးပါဘူး။ဒါပေမဲ့ဆိုးရတောင်းရှိသူတွေတန်ရုံနေနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေဖြင့် NGO အဖွဲ့အစည်းတွေနဲ့ပါတွေ့ဆုံမှုရှိပါတယ်။သူတို့ကမြန်မာနိုင်ငံကလက်ရှိအခြေအနေကိုစုံစမ်းလေ့လာသွားကြမှာဖြစ်ပါတယ်။အဓိကကတော့ကျွန်တော်တို့စိတ်ပူနေတဲ့လူခွင့်အခြေအနေပါ
။အခုလိုလက်ရှိမြန်မာနိုင်ငံရဲ့အနေအထားကိုစုံစမ်းလေ့လာရမှာမြန်မာနိုင်ငံအကြောင်းဂါဂနနသိတဲ့သူတွေဥဆောင်ပြီးလာရောက်တာမို့အကျိုးရှိတဲ့ခီးစဉ်ဖြစ်မယ်လို့မျှော်လင့်ထားကြောင်းလည်းပြောပါတယ်။
The person who's leading the delegation is Tom Malinowski, who's our Washington office director. There's several people that are joining at various different points.
ဟုတ်ဆောင်တဲ့သူကတော့ Tom Malinowski ပါ။သူကတော့ Washington ရုံးရဲ့အကြီးအကဲပါ။ဒါပြင်အဖွဲ့ထဲမှာမြန်မာနိုင်ငံကလူ့ခွင့်ရေးနဲ့ပတ်သက်တဲ့ကဏ္ဍအစုံကိုလေ့လာဖို့အဖွဲ့ဝင်တွေလည်းအများကြီးပါပါတယ်။ဆယ်ယောက်လောက်ရှိပါတယ်။မြန်မာနိုင်ငံအကြောင်းသူတွေချာချာသိတဲ့ Tom Malinowski ရောမြန်မာနိုင်ငံနဲ့ပတ်သက်လို့နှက်ဆက်တဲ့ David Mathiasen ရောပါတာမို့ဒီခီးစဉ်ဟာအကျိုးရှိတဲ့ခီးစဉ်ဖြစ်လိမ့်မယ်လို့လည်းမျှော်လင့်ပါတယ်။
မြန်မာနိုင်ငံမှာအရတားအစုအတက်လာခဲ့ပြီးတဲ့နောက်ပိုင်းနိုင်ငံတကာနဲ့တကားဖွင့်ပြီးဆက်ဆံလာသလိုပြည်ရင်းမှာလည်းဒီမိုကရေစီအပြောင်းအလဲတွေအများအပြားလှုပ်ဆောင်လာခဲ့တာမို့ Human Rights Watch အဖွဲ့ရဲ့အာရှဒေသတာဝန်ခံတဦးအနေနဲ့ဒီအပြောင်းအလဲဟာခီးဘက်လောက်ရောက်နေပြီလို့ထင်ပါတယ
် There's a lot of significant human rights problems that still exist there as well. What we can say is that there's been progress in some areas.and in other areas there's been
မနက်ကမှလူခွင့်ရေးချိုးဖောက်မှုပြဿနာတွေကအများကြီးကိုသိရသာရှိနေပါတယ်။တချို့နေရာတွေမှာတိုးတက်မှုတွေရှိတယ်လို့ပြောလို့ရပါမယ်လေ။တချို့နေရာတွေမှာမတွေ့ရသေးပါဘူး။ဥပမာသတင်းမီဒီယာထိန်းချုပ်မှုကိုကြည့်ရင်အရင်ကထက်နည်းနည်းပိုကောင်းလာတာတွေ့ရပါတယ်။ဒါပေမဲ့တိုင်းဒေသတွေမှာမြန်မာစစ်တပ်ကလှုပ်ရှားတဲ့အပိုင်းကိုကြည့်မယ်ဆိုရင်ကချင်လိုနေရာမျိုးမှာတကယ်ဆိုးဝါးနေရာတွေကိုတွေ့ရပါတယ်။ဥပဒေပိုင်းကိုကြည့်ရင်လည်းနှစ်ရှည်လာမြောက်အချင်းချနေတဲ့အတိုက်ခံနေတဲ့တချို့ကလှုပ်ရှားသူတွေအတွက်ဥပဒေဆိုတာကစောက်ထဲမှာပဲရှိနေပါသေးတယ်။အမှပြောင်းလဲလာတာမျိုးမတွေ့ရသေးပါဘူ
းလူခွင့်ရေးစောင့်ကြည့်အဖွဲ့ကြီးအနေနဲ့မြန်မာနိုင်ငံမှာဒီမိုကရေစီကောင်းကောင်းရနေပြီလို့ပြောနိုင်မှုအများကြီးလူသေးတယ်လို့ထင်ကြောင်းလည်းပြောပါတယ်ဒါပေမဲ့အခုခီးစင်မှာမြန်မာနိုင်ငံတဲကအဖွဲ့အစည်းမျိုးစုံနဲ့တွေ့ဆုံဆွေးနွေးနိုင်တဲ့အခွင့်အလမ်းတွေရလာတာမျိုးအကျိုးရှိတဲ့ခီးဖြစ်မယ်လို့ပါမျှော်လင့်ထားကြတာပါ